စ်ကောင်စီဥက္ကဋ္ဌယုံတုံးပြည်ထောင်စုဝန်ကြီးဦးအောင်နိုင်ဦးနဲ့စီမံကိန်းနဲ့ဗနိုင်းဝန်ကြီးဌာနဒုဝန်ကြီးဦးမမောင်ဝင်းတို့ကိုတာဝန်ကနေအနားယူခွင့်ပြုတယ်လို့စစ်ကောင်စီကမေလ28ရက်နေ့ကကြေညာပါတယ်
။ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီတွေအမိန့်မှ38မြင်းဆောင်2024ကို1386ခုနှစ်ကဆုံလပြည့်ကျော်9ရက်2024ခုနှစ်မေလ28ရက်ဒီကနေ့ရက်စွဲဖြင့်ထုတ်ပြန်ပါ၏။ရေးမိအပြည့်စုံမှတာဝန်မှအနားယူခွင့်ပြုခြင်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသည်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ419ရာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥပဒေရုံးဝန်ကြီးဌာနသို့ပြည်ထောင်စုဝန်ကြီးဦးအောင်နိုင်ဦးအားတာဝန်မှအနာယူခွင့်ပြုလိုက်သည်အမေရအောင်လင်းတွေဒုတိယဗိုလ်ချုပ်ကြီးအတွင်းရင်မဟုဖော်ပြပါရှိပါတယ်ခင်ဗျာ
တာဝန်မှအနာယူခွင့်ပြုခြင်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသည်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ419ရာစီမံရေးနှင့်ဗန်ဒိုင်းဝန်ကြီးဌာနဒုတိယဝန်ကြီးဦးမမဝင်းအားတာဝန်မှအနားယူခွင့်ပြုလိုက်သည်
မြမစည်းဝါးရင်နဲ့ဗဏ္ဍာရေးကဏ္ဍမှာဆယ်စုနှစ်တခုကျော်လောက်ပါဝင်နေခဲ့တဲ့ဒီဝင်ကြီးနှူးကိုစစ်ကောင်စီကအနာပေးလိုက်ပေမဲ့ဘာကြောင့်အနာပေးလိုက်တယ်ဆိုတာကတော့ဖော်ပြမထားပါဘူးဒါပြင်အနာပေးလိုက်တဲ့ဝင်ကြီးနဲ့ဒုဝင်ကြီးနေရာတွေအတွက်အစားထိုးခန်းအတာတွေကိုတော့ထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးပြည်တွင်းမှာကုန်စည်နှုန်းတွေအဆမတန်မြင့်တက်လာတာကိုမထိန်ချုပ်နိုင်တာနဲ့ဗဏ္ဍာရေးဆိုင်ရာလုပ်ငန်းတွေမအောင်မြင်တဲ့အပေါ်မှာစစ်ကောင်စီကတရားခံရှာတဲ့ပုံစံမျိုးဖြစ်နိုင်ကြောင်းပြည်တွင်းစည်းဝါးရေးတုံ့တက်နေသူတို့ကအခုလို VO ကိုမှတ်ချက်ပေးပါတယ်
အဲ့တော့ဟိုအဲ့လိုလေအခုတခုခုကြာလို့ရှိနေဖြစ်တယ်လို့ပေါ့အကြောင်းကိုအဲကြာကြာအကြောင်းတခုရှိနေရှိမှာပေါ့နော်ဒါအဲ့ဒီကြာအကြောင်းရှိရတယ်ဟိုတိုင်းနဲ့ဆုံးတဲ့တိုင်းငါယူပေးကြိတ်ပေါ့ဆိုတော့အခုစီပွားရေးရစီမံခန့်ခွဲမှုရစီမံဘဏ္ဍာရေးလုပ်ငန်းတွေရဘုံမအောင်မြင်တာအော်မှာဟဲ့လားနောက်ဆုံးအချက်နော်ဒီလိုမျိုးဟိုအပြစ်ပေးလိုက်တာမျိုးအလားတည်းအစားလိုက်တာမျိုးလည်းဖြစ်နိုင်တာပေါ့။ဘာလို့တော့အစားရတော့ဥပမာဒီမစားရတာဆိုတာကိုရှိမှဝိဒံဝင်ရနေပြီးတော့နောက်သမလာရင်းဝင်ပြီးစီမံကောင်စီဝင်ကြီးဆိုတော့ကြောင်းထားတာရှိတာပေါ့နော်။ရှိတော့ဥတော့နားပေးလိုက်တယ်။ဆိုတော့အဲဟိုဒီမဟုတ်တော့ဒီမမောင်ရဲ့စီမံကဏ္ဍဝင်တက်ဆောင်တော့တယ်။ဆိုတော့အခုအားအဲ့လိုနော်စီဝိုင်းရစီမံခန့်ခွဲမှုရအဲ့လားစီမံရေးဗဏ္ဍာရေးရမအောင်မင်းသားတွေကိုကြေခန့်ဆားလိုက်တာအဲ့ဖြစ်ပုံများတယ်သူဒီရောက်ကဒီနေ့မှာတော့အထူးသဖြင့်ဥအောင်နိုင်စိန်ဗော်လီဆက်ဆွေရှိတယ်လို့
ဒါအပြင်စစ်ကောင်စီရဲ့စီမံခန့်ခွဲမှုအရေးချင်းအားနည်းတဲ့အတွက်ဘသူ့ကိုပဲအစားတို့ခန့်အပ်ပါစေအခြေအနေတွေပြောင်းလဲတိုးတက်လာဖို့တော့မရှိဘူးလို့စောစောကလုံခြုံရေးကြောင့်အမိမဖော်လို့သူစီပွားရေးတုံ့တက်သူကပြောပါတယ
်အင်းတိုက်ကြတော့သူကတယောက်ကတော့တိုက်ရိုက်တော်စီမံကဏ္ဍမှာတိုက်ရိုက်တော်ကြီးပြနေပြီးတော့နားသွားတယ်နောက်တယောက်ကတော့စီမံကောင်စီကနေနော်နားသွားရင်ဆိုတင်းတက်ကတော့ခလေးထူးထူးတော့ဟိုရှိရစရာအကြောင်းမရှိပါဘူးဒီကမှာတော့ဘယ်နဲ့ဒီကတည်းကအဲ့တော့တာလူတော်ရင်ပေါ့နော်အဲဒီဘယ်လိုဆိုလဲတော့အဆင်မပြေဘူးဒါပေမဲ့ဟိုကျေးဇူးရှိနေတဲ့အနေနဲ့ကျွန်တော်ဘလောက်တော်တဲ့လူနဲ့ကြည့်ရအောင်တာဖြစ်တာ
။ဦးအောင်နိုင်ဦးကဦးသိန်းစင်အစိုးရလက်ထက်မှာရော NLD အစိုးရလက်ထက်မှာပါရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒိုက်ကာရဲ့ညွှန်ကြားရေးမှူးချုပ်အဖြစ်ဆောင်ရွက်ခဲ့ပြီးတော့2019ခုနှစ်မှာရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွန်းဝန်အဖြစ်တာဝန်ပေးခံခဲ့ရတာဖြစ်ပါတယ်။ဆရာနာသိမ်းပြီးနောက်ပြည်ထောင်စုဝန်ကြီးအဖြစ်ယာတုတက်ခဲ့ပြီးရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနတက်ရုံးဝန်ကြီးဌာနနှစ်တုပ်ကိုပြောင်းရွှေ့တာဝန်ထမ်းဆောင်ခဲ့ပြီးတော့အခုနောက်ဆုံးစစ်ကောင်စီဥက္ကဋ္ဌရုံးဝန်ကြီးဌာန3ရဲ့ဝန်ကြီးအဖြစ်အနားယူခွင့်ပြုကြောင်းထုတ်ပြန်လာတာဖြစ်ပါတယ်။အလားတူပဲအနာပေးခံရတဲ့ဒုတိယဝန်ကြီးဦးမမောင်ဝင်းဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်ကတည်းကစီမံကိန်းနဲ့ဗန်ဒိုင်းဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဖြစ်ခဲ့သူဖြစ်ပြီးတော့ဆရာနာသိမ်းပြီးနောက်ပိုင်းမှာလည်းအဲ့ဒီရာထူးအတိုင်းပဲစစ်ကောင်စီကစက်ပြီးခံထားခဲ့တာဖြစ်ပါတယ်ခင်ဗျာ။